You know, we do believe that with diplomatic efforts, we can avoid the further
အချင်းချင်းတင်းမာမှုတွေတိုးမလာအောင်ရှောင်ရှားနိုင်မယ်လို့ယုံကြည်ပါတယ်။တကယ်လို့အချင်းချင်းပိုးပြီးတင်းမာလာမယ်ဆိုရင်ထိတ်တဲ့ရင်ဆိုင်မှုတွေပိုးဖြစ်လာပြီးဒီလိုဖြစ်လာရင်အကြမ်းဖက်မှုတွေပိုတိုးလာနိုင်တယ်လို့ထိခိုက်သေးဆုံးမှုတွေပိုများလာနိုင်တဲ့အတွက်မြန်မာနိုင်ငံတွင်ဖျော်ဖြေအခြေအနေဖြစ်မဲ့လမ်းကြောင်းပေါ်ရောက်သွားနိုင်တဲ့အပြင်ပြည်တွင်းစစ်ဖြစ်နိုင်တဲ့အခြေ ငံကချပြတဲ့ထုံတမ်းစင်တာသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံမှာပြည်တွင်းဆက်ဖြစ်လာဖို့ရှိမရှိသတင်းတောက်တွေမေးမြန်းချက်ကိုအခုလိုဖြေကြားခဲ့တာဖြစ်ပါတယ်။အခုအချိန်မှာမြန်မာနိုင်ငံဟာဒီမိုကရေစီအသင်းကူးပြောင်းတဲ့ကာလကိုပြန်သွားနိုင်တဲ့အချိန်ဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံဟာတိုင်းရင်းသားလူမျိုးစုအများအပြားရှိတဲ့နိုင်ငံဖြစ်ပြီးကံကြွယ်မှုမှာမှားရင်ဗျမ်းမာလာဖြစ်သွားနိုင်ကြောင်းနဲ့ဒီအဆိုအရကတော့မြန်မာနိုင်ငံငကိုအချိန်နှင့်ပြောင်းအောင်ဆင်မဲ့ဝန်းကျင်ဖြစ်လာအောင်နိုင်ငံရေးပါတီတွေကလည်းတဆင့်နိုင်ငံရေးအဖြေရှာရေးလုပ်နိုင်ဖို့ပဲခိုင်မာမာမာယုံကြည်ကြောင်းပြောပါတယ်။တေဥဆိုးဟာတက်ဆိုင်အဖွဲ့အစည်းတွေနဲ့အနိကလက်တွဲဆောင်ရနေပြီးအကြမ်းဖက်မှုလူသေးဆုံးမှုတွေရှောင်ရှားပြီးဆွေးနွေးအဖြေရှာနိုင်မှုတိုက်တွန်းနေကြောင်းလည်းပြောပါတယ်။ဒါပြင်အာဆီယံအဖွဲ့ကြီးအနေနဲ့မြန်မာအရေးအဓိကကဏ္ဍကနေပါဝင်တဲ့လို့တေဥဆိုးဟာကရှုမြင်ကြောင်းလည်းပြောပါတယ
်။ The council is also now giving full support to the diplomatic efforts of ASEAN. You know, ASEAN understands the situation very well.
ASEAN မြန်မာ့အင်မီဒီယတ်နိုင်ငံတွေအဖြစ်နဲ့မြန်မာအခြေအနေကိုနားလည်တယ်ဒီဒေတာရင်းဖွဲ့တွေဒေတာရင်းပြဿနာကိုကံကြွယ်ဖြေရှင်းရမှာအဓိကကဏ္ဍကလည်းပါဝင်တယ်လို့တရုတ်ဆိုကယုံကြည်ကြောင်းပြောတာပါ။ ASEAN ဟာမြန်မာအခြေအနေကိုတကယ်နားလည်တယ်လို့အခြေခံအကျိုးစီးပွားခြင်းနဲ့တူညီမှုရှိနေတယ်လို့ပြောပါတယ်။လက်ရှိမှာမြန်မာနိုင်ငံတွင်လူသားချင်းစာနာမှုအခြေအနေအတွက်အထူးစိုးရိမ်နေတယ်လို့ဒီထက်ပိုဆိုးလာမှာကိုမလိုလားတဲ့အတွက်ဒါမျိုးဖြစ်မလာအောင်စူးစမ်းပြီးရှောင်ကြဉ်ကြဖို့လိုအပ်တယ်လို့လည်းပြောပါတယ်။လုံခြုံရေးကောင်စီမှာဧပြီလကဗီယက်နမ်ကအထက်ကျဥက္ကဋ္ဌတာဝန်ယူခဲ့ချိန်မှာအာဆီယံကမြန်မာရေးအထူးစည်းဝေးချက်ကိုအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပခဲ့တာဖြစ်ပြီးနိုင်ငံတွင်းအကြမ်းဖက်မှုတွေရပ်တန့်ရေးတောင်းဆိုတဲ့သဘောတူညီချက်ချမှတ်နိုင်ခဲ့ပါတယ်။ဒီစည်းဝေးကိုစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ခဲ့ပေမဲ့စစ်တပ်နဲ့ရဲကဆန္ဒပြပြည်သူတွေကိုအကြမ်းဖက်ဖြိုခွဲနေစေဖြစ်ပါတယ်။